ဒီစစ်ပွဲကရှေ့ကြဘက်စစ်ပွဲဖြစ်တယ်လို့အစ္စရေးကာကွယ်ဝန်ကြီးကအမေရိကန်နိုင်ငံရဲ့ဝန်ကြီးကိုပြောလိုက်ပါတယ်။ဒီအတွက်ပေးရမယ့်ဇေယျစကားကတော့ကြီးမားမှာပါဒါပေမဲ့အစ္စရေးအတွက်ဂျူးပြည်သူတွေအတွက်နှစ်နိုင်ငံလုံးကယုံကြည်တဲ့တမိုးထားမှုတွေအတွက်ကျွန်တော်တို့အောင်ပွဲခံမှာပါလို့ကာကွယ်ဝန်ကြီးယိုအက်ဂယ်လင်ကအစ္စရေးကိုတနင်္လာနေ့ကပြရောက်တော့တဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကန်ကိုပြောခဲ့တာပါ။မစ္စတာဘလင်ကန်ကလည်းအစ္စရေးရဲ့မိမိကိုယ်ကိုကာကွယ်ပိုင်ခွင့်ခွင့်ရေးကိုနည်းနည်းဆိုင်ဆိုင်ထောက်ခံကြောင်းဂရိကဝိတ်ကိုထပ်ပြီးပေးပါတယ်။အစ္စရေးကပြောထားတဲ့အတိုင်းခမ်းမန်းပါလက်စတိုင်း၅သိန်းဟာဂါဇာမြောက်ပိုင်းကနေတောင်ပိုင်းကိုထွက်ပြေးသွားကြတဲ့အပြင်အစ္စရေးကရေးဖြတ်မီးဖြတ်စာနာရိတ်ခံနဲ့စီးဝါဖြတ်ထားတဲ့အတွက်လူသားချင်းစာနာထောက်ထားမှုအကူအညီပေးအကြံတဲနဲ့ကြုံနေကြပါတယ်။ဂါဇာကိုအကူအညီတွေလိုသူတွေစီပို့လို့ရအောင်အီဂျစ်အစ္စရေးကုလသမဂ္ဂတို့နဲ့အတူလှုပ်ဆောင်နေပါတယ်လို့တိုင်းကြိုင်းဝင်းကြီးဘလင်ကန်ကပြောပါတယ်အမေရိကန်နိုင်ငံကြိုင်းဝင်းကြီးဟာအတော့တိုင်းပြည်အတော်များများကိုခီးသွားခဲ့ပြီးတတိယနိုင်ငံမှာအစ်ရွှေကိုပြန်လဲရောက်ရှိလာခဲ့တာပါ